Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2014ခုနှစ်ဇွန်လ22ရက်တနင်္ဂနွေနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ kHz 6.85 4433ညာနဲ့9325တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်စီစဉ်မှုကတော့ကျမနန္ဒချမ်းပါရှင
်ကျွန်တော်မောင်ငိမ့်ချမ်းပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရတ်နယ်ဇက်မြို့ကလေးကိုသိမ်းပြီးအနောက်ဘက်ဆင်းမျက်နှာဖွင့်လိုက်တဲ့ဆူနီစစ်သွေးကြွတွေကိုဦးတည်တဲ့ရှီးရိုက်တိုက်ခိုက်ရေးသမားတွေဟာမနေ့ကအီရတ်နိုင်ငံမြို့တော်ဘက်ကဒတ်မှာစီတန်းလှည့်လည်အင်အားပြခဲ့ကြပါတယ်ယူကရိန်းနိုင်ငံမှာခွဲထွက်ရေးသမားတွေနဲ့အပြည့်ရက်ဖို့တမရရဲ့အဆိုပြုချက်ကိုနိုင်ငံအရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကပယ်ချလိုက်ပါတယ်အဲ့ဒီလိုနိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူကြေညာပေးပါမယ်
ဟုတ်ကဲ့ပါရှင်သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့88မျိုးဆက်ကျောင်းသားခေါင်းဆောင်တွေရဲ့ဖွဲ့စည်းပုံပြင်ဆင်နိုင်ရေးဩစတြေးလျနိုင်ငံစီယုံရေးခီးစဉ်မှာဩစတြေးလျအစိုးရရဲ့တုံ့ပြန်မှုဘယ်လိုရှိပါသလဲ
ဝန်ကြီးကတော့အဲ့ဒီပုံမှာသူ့အနေနဲ့အသေးထားပြီးစဉ်းစားပါမယ်သို့သော်ချက်ချင်းသူဘာမှတော့မတုံ့ပြန်သေးဘူးသူကဇူလိုင်၂ရက်နေ့မှာမြန်မာနိုင်ငံကိုသွားတဲ့ခါကျရင်တော့ပုံမှာ
မကြခင်မှာအပြည့်စုံကြရပါမယ်ရှင်ဒီကျောင်းနဲ့တူဦးအောင်ခင်ရဲ့မြန်မာရေးတုံ့သက်ချက်နဲ့American Indian သုံးနှုန်းအင်္ဂလိပ်သင်ကန်းစာအစီအစဉ်တွေကိုလည်းဒီမနက်မှာလေ့လာကြရဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာလည်း PR စနစ်ဟာမြန်မာပြည်နဲ့တင့်တော်မှုရှိမရှိဆိုတဲ့အပေါ်ဆွေးနွေးထားတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုလည်းပြန်လည်ထုတ်လွှင့်သွားဖို့ရှိပါတယ်ရှင်။ဒါတွေကိုလည်းမပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုငိမ့်ချန်းနဲ့ကိုစော်ဝင်းလိုင်းကကြေညာပေးပါမယ်ရှင
်။စီးရီးယားနဲ့ဆက်ဆက်နေတဲ့အီရတ်နယ်ဇက်မြို့ကလေးကိုသိမ်းပြီးအနောက်ဘက်ဆင်းမျက်နှာဖွင့်လိုက်တဲ့ဆူနီစစ်သွေးကြွတွေကိုဦးတည်တဲ့ရှီးရိုက်တိုက်ခိုက်ရေးသမားတွေဟာမနေ့ကအီရတ်နိုင်ငံဘက်ကဒတ်မြို့တော်မှာစီတန်းလှည့်လည်အင်အားပြသခဲ့ကြပါတယ်။အယ်ကိုင်ဒါခွဲထွက်အဖွဲ့ဖြစ်ပြီးအီရတ်နဲ့အခြားအရှေ့လယ်ပိုင်းတွေနိုင်ငံတွေပါဝင်တဲ့အစ္စလာမစ်နိုင်ငံထူထောင်မှုရည်ရွယ်တဲ့ ISIL စစ်သွေးကြွတွေဟာတောက်ကြနေကပြင်းပြင်းထန်ထန်တိုက်ခိုက်ပြီး RN နယ်ဇက်မြို့ကလေးကိုသိမ်းယူခဲ့တယ်လို့လုံခြုံရေးအရာရှိတွေကပြောပါတယ်။အခုလူတွေကအတားအဆီးမရှိဟိုဘက်ဒီဘက်သွားလာနေကြတယ်လို့အမိမဖော်လို့တဲ့အရာရှိတအူးကိုကိုကာပြီး AP သတင်းဌာနကဖော်ပြပါဗျ။မြောက်ပိုင်းဒေသတော်တော်များများကိုထိန်းချုပ်ထားပြီးမြို့တော်ကိုတဖြည်းဖြည်းချီးကပ်လာနေတဲ့ ISIL စစ်သွေးကြွတွေကိုတိုက်ဖို့ဩဇာကြီးတဲ့ရှီးယိုက်ဘာသာရေးခေါင်းဆောင်မိုတာတာအယ်ဆာဒါကိုတစ်ဆာခံတဲ့တိုက်ခိုက်ရေးသမားတွေကတစ်ဆာဆူထားကြပါဗျ။ဂိုက်ကနကွဲပြားနေတဲ့အီရတ်ခေါင်းဆောင်တွေကိုစူးစီးပြီးတဘုံတွေကိုနှိမ်နှင်းမှုအမေရိကန်ပြည်ထောင်စုအနေနဲ့တန်တမန်နီးလန်းအစ်စ်တွေစတင်လှုပ်ဆောင်နေပါပြီ။အမေရိကန်သမ္မတအိုဘားမားကနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကိုနောက်အပတ်မှာဥရောပနဲ့အရှေ့အလယ်ပိုင်းမှာရှိတဲ့မဟာမိတ်နိုင်ငံတွေနဲ့ဆွေးနွေးဖို့ဆေလွှတ်မှာပါ။ဘရက်ဆဲလ်မှာကျင်းပမဲ့နေတိုးနိုင်ငံသားရေးဝန်ကြီးအစည်းအဝေးမတိုင်မီမှာမစ္စတာကယ်ရီအနေနဲ့ဂျော်ဒန်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။ပြီးတော့အရှေ့အလယ်ပိုင်းဒေသတွင်းနိုင်ငံတွေနဲ့ပင်လယ်ကွေ့ကမဟာမိတ်နိုင်ငံတွေကိုပါရီမှာတွေ့ဆုံမှာဖြစ်ပါတယ်။
အီဂျစ်နိုင်ငံမှာဆီအာနာတင်ပြီးပြုတ်ချခံခဲ့ရတဲ့သမ္မတဟောင်းမိုဟာမက်မော်စီရဲ့ပါတီဖြစ်တဲ့မူဆလင်ညီကော်ရမအဖွဲ့ခေါင်းဆောင်မိုဟာမက်ဘာဒီယေအပါအဝင်အစ္စလာမ်ဝါဒီ183ဦးအပေါ်တည်ထောင်ချမှတ်ထားတာကိုအီဂျစ်တရားရုံးတစ်ခုကအတည်ပြုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကမင်နီယာခရိုင်မှာရဲရရှိတွေကိုတပ်ဖြတ်မှုတပ်ဖို့စ조사ခဲ့မှုဆိုင်ရာဆွေးချက်တင်တဲ့အစောပိုင်းမှာလူပေါင်း683ဦးကိုတရားရုံးကတည်ထောင်ချမှတ်ထားတာပါ။အဲ့ဒီအခင်းဖြစ်တဲ့နေ့ဟာကိုင်ရိုမြို့တော်မှာမစ္စတာမော်စီကိုထောက်ခံသူရာပေါင်းများစွာကိုရဲတပ်ဖွဲ့ကပစ်တက်ခဲ့တဲ့တနေ့တည်းလည်းဖြစ်ပါတယ်။မလမှာအရင်စလိုတရားစီရင်ပြီးတည်တံချမှတ်ခဲ့တဲ့ပေါ်နိုင်ငံတကာကစန့်ကျင်ကန့်ကွက်ခဲ့ကြပါတယ်။တရားရုံးရဲ့ကနအုပ်ဆုံးဖြတ်ချက်ကိုမူဖတီလို့ခေါ်တဲ့နိုင်ငံရဲ့အမြင့်ဆုံးဘာသာရေးအာဏာပိုင်အဖွဲ့စီတင်ပြပြီးတဲ့နောက်ဒီကနေ့တရားရုံးရဲ့အတည်ပြုချက်ထွက်လာတာဖြစ်ပါတယ်။ဒီအဆင့်ဟာဖြင့်တည်ထောင်စီရင်ဖို့ရာပထမဆုံးအဆင့်လည်းဖြစ်ပါတယ်။183ဦးကိုတည်ထောင်ချမှတ်တဲ့အပြင်4ဦးကိုထောင်ဒဏ်တသက်တကျွန်းနဲ့466ဦးကိုတော့အပြစ်မရှိအောင်ဆုံးဖြတ်ခဲ့တယ်လို့ရှင်းနေတွေကဒီကနေ့မနေ့ကပြောပါတယ်။ဘာဒီယေဟာတီးကြားအမှုတစ်ခုတည်းနဲ့လည်းဒုတိယတည်ထောင်ချမှတ်ခံရမယ့်အရေးနဲ့ရင်ဆိုင်နေရပါတယ်။
ယူကရိန်းနိုင်ငံမှာခွဲထွက်ရေးသမားတွေနဲ့ဖြစ်နေတဲ့တိုက်ပွဲတွေကြောင့်လူပေါင်းရာနဲ့ချီသေဆုံးပြီးတဲ့နောက်အပြစ်ခတ်ရက်ဆဲဖို့သမ္မတရဲ့အဆိုပြုချက်ကိုနိုင်ငံအရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေကပယ်ချလိုက်ပါတယ်။သမ္မတပက်ထရိုပရိုရှန်ကိုကအပြစ်ခတ်ရက်ဆဲကြောင့်ကြီးညာပြီးနိုင်ငံပိုင်းအကြံမှာပဲဒုညက်ဒေတာမှရှိတဲ့ယူကရိန်းအစောင့်တပ်ဖွဲ့တွေကိုတောင်းညံသူတွေကညာဘက်မှာဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး3ဦးထိခိုက်ဒဏ်ရာရသွားတယ်လို့ယူကရိန်းနယ်ကြားဆောင်တပ်ကပြောပါတယ်။ဒုညက်ပြည်သူသမ္မတနိုင်ငံလို့သူတို့ကိုသူတို့ကြေညာထားတဲ့အဖွဲ့ကမြို့လေကောင်ရင်ပြင်မှာစနေနေ့ကစူဝေးပြီးသူတို့အမိမြေကိုခုခံကာကွယ်ကြဖို့တစ္ဆာဆိုခဲ့ကြပါတယ်။ယူကရိန်းအပြစ်ခတ်ရက်စဲကြေညာလိုက်တာဟာယာဇတန်ပေးတာနဲ့တူတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလာရော့ဖ်ကရှုံချပြောဆိုလိုက်တဲ့အတွက် ရုရှားအနေနဲ့ခွဲထွက်ရေးသမားတွေကိုထောက်ခံအားပေးလိုက်တယ်လို့ဖြစ်နေပါတယ်။ယူကရိန်းရဲ့စစ်ရေးလှုပ်ရှားမှုတွေပေါ်ရုရှားအနေနဲ့စိုးရိမ်ဖူပန်ကြောင်းဆော်ဒီအာရေဗျားနိုင်ငံမှာရောက်နေတဲ့ရုရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဒီတော့အတွင်းရုရှားနိုင်ငံအလဲပိုင်းမှာရှိတဲ့တပ်ဖွဲ့တွေကိုသမ္မတဗလာဒီမီရပူတင်ကတိုက်ပွဲဝင်အသင့်အနေထားမှာရှိဖို့တက်လှမ်းထားတဲ့အပေါ်ယူကရိန်းအစိုးရအတွင်းစိုးရိမ်ဖူပန်မှုတွေဖြစ်ပေါ်နေပါတယ်။
အမေရိကတိုက်အလဲပိုင်းကမိဘအုပ်ထင်းသူမပါတဲ့ထောင်ပေါင်းများစွာသောကလေးငယ်တွေဟာအမေရိကန်ပြည်ထောင်စုကိုတရားမဝင်ဖြတ်ကျော်ဝင်ရောက်ခဲ့ကြတဲ့အတွက်အမေရိကန်တာဝန်ရှိသူတွေဘလို့ကန့်တွယ်ဖြစ်ရှင်းရမယ်ဆိုတာမသိဖြစ်သွားခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုကလူဝင်မှုကြီးကြပ်ရေးဥပဒေတွေနဲ့ကြမ်းမှချင်းမရှိတော့ဘူး။အမေရိကမှာနေဖို့ခွင့်ပြုချက်တွေချပေးနေပြီဆိုတဲ့သတင်းမှားတွေကြောင့်2003ခုနှစ်အောက်တိုဘာလကနေ2014ခုနှစ်မေလအတွင်းမကြုံဘူးတဲ့အရေးအတွက်ဖြစ်တဲ့ကလေးငယ်ပေါင်း48,000 ဟာအမေရိကန်နေဆက်ကိုရောက်ရှိလာကြတာဖြစ်ပါတယ်။အမေရိကတိုက်အလဲပိုင်းမှာမောင်ခူကွန်ရက်နဲ့ရာဇဝတ်အဖွဲ့စီတွေရဲ့တမင်သက်သက်လောက်ချံဖန်တီးထားတဲ့သတင်းမှားတွေကြောင့်နေဆက်မှာအခုလိုဖြစ်နေရတာလို့အင်ပီရိုတာဝန်ရှိသူတွေကပြောပါတယ်။စီးရဲမွဲတေမှုအလုတ်ကန်အခွင့်အလမ်းမရှိမှုစတဲ့အကြောင်းတွေကြောင့်အယ်ဆာဗေရို၊ဂွာတီမာလာ၊ဟွန်ဒူရပ်စတဲ့အကြမ်းဖက်မှုတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံကမိဘတွေဟာသူတို့ရဲ့တာသမီတွေကိုမက္ကဆီကိုနိုင်ငံကိုဖြတ်ပြီးတော့အမေရိကန်နိုင်ငံထဲကိုသွားဖို့ပို့နေကြတာဖြစ်ပါတယ်။တက်ဆက်စ်ပြည်နယ်နယ်စပ်မှာရှိတဲ့ထင်းသိမ်းစခန်းတွေမှာဆွဲဆာရမပါတဲ့ကလေးငယ်ရာပေါင်းများစွာကိုထင်းသိမ်းထားပြီးနောက်ထပ်ရာပေါင်းများစွာကိုတော့အာရီဇိုနာပြည်နယ်မှာရှိတဲ့အထူးစခန်းတွေကိုပို့နေပါတယ်။ပြန်ပို့ခံရတဲ့သူတွေကိုသူတို့ရဲ့မူရင်းနိုင်ငံသားအဖြစ်ကိုပြန်ရအောင်လုပ်ပေးမယ့်အစီအစဉ်တွေအပါအဝင်တခြားအစီအစဉ်တွေအတွက်လည်းလှုပ်ဆောင်ဖို့ဒေါ်လာတန်ပေါင်းများစွာကိုအမေရိကတိုက်အလဲပိုင်းနိုင်ငံတွေကိုထောက်ပံ့ပေးဖို့သမ္မတဩဘားမားအစိုးရကကြေညာထားပါတယ
်။ View American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ9.25 kHz 12.23 kHz 32.25 kHz 39 kHz 69 kHz 95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
VOA American အတန်ကနေနိုင်ငံတကာသတင်းတွေကိုဆက်ပြီးပြောပြပေးပါမယ်ခင်ဗျာ။အသက်မပြည့်သေးတဲ့ကလေးငယ်တွေကိုအတ္တမအလုပ်လုပ်ခိုင်းတဲ့အတွက်အသက်22နှစ်အရွယ်မြန်မာနိုင်ငံသားမောင်မြန်ဦးဆိုသူကိုထိုင်းနိုင်ငံလူမှောင်ခိုကူးမှုတိုက်ဖျက်ရေးရဲတပ်ဖွဲ့တွေကဘန်ကောက်မြို့ဖာနခန်းဒေသမှာဖမ်းဆီးရမိလိုက်တယ်လို့ဇွန်လ22ရက်နေ့ထုတ်ထိုင်းနိုင်ငံအဓိကသတင်းစာဌာနကြီးတွေဖြစ်တဲ့ Bangkok Post နဲ့ The Nation သတင်းစာတွေမှာဖော်ပြထားပါတယ်။ဒေသခံတွေကသတင်းပေးပို့တဲ့အတွက်ဘန်ကောက်မြို့ကကမ္ဘာလက်ခရီးသည်တွေအသွားလာများတဲ့ခေါက်ဆန်လမ်းမှာတာဝန်ရှိသူတွေကစောင့်ကြည့်စစ်ဆေးတဲ့အခါမောင်မြန်ဦးကအသက်25နှစ်အောက်ကလေးငယ်2ဦးရဲ့မိခင်ကိုပတ်စံပေးပြီးအဲ့ဒီကလေးတွေကိုနှင်းစီပန်ရောင်းခိုင်းတာတွေ့တယ်လို့ဆိုပါတယ်။အမိဖော်ပြထားခြင်းမရှိတဲ့ကလေးငယ်2ဦးရဲ့အဆိုအရသူတို့ကိုကြက်9,000စီနဲ့သူတို့မိခင်ထံကဝယ်ယူလိုက်တာဖြစ်ပြီးတနေ့ကိုနှင်းစီပန်24ခုရောင်းခိုင်းပြီးပတ်စံလဲတပြားမှမပေးဘူးလို့ဆိုပါတယ်။ဒါအပြင်သူတို့အနေနဲ့ပန်း24ပွင့်မရောင်းနိုင်ရင်အရိုက်ခံရတယ်လို့ဆိုပါရဲအဲ့ဒီကလေးတွေကိုမြန်မာပြည်ကနေဝယ်ယူခဲ့တာဖြစ်ပြီးသူတို့ပန်းရောင်းလို့ရတဲ့ဝင်ငွေဟာတစ်လမှာဘတ်3,000စီရှိတယ်လို့မောင်မြန်ဦးကပြောတဲ့အကြောင်းထိုင်းရဲတပ်ဖွဲ့ကပြောတာကိုကိုးကားပြီးသတင်းစာမှာဖော်ပြထားပါရဲသူအနေနဲ့ကလေးတွေကမိခင်ထံတစ်လမှာကျပ်သသိန်းခွဲစီပေးပို့နေတယ်လို့ပြောပါရဲမောင်မြန်ဦးကိုဘလို့ပြစ်ဒဏ်မျိုးစီရင်မယ်ဆိုတာတော့မသိရသေးပါဘူ
းမြောက်ကိုရီးယားနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နေရာမှာတာဝန်ကျနေတဲ့တောင်ကိုရီးယားစစ်သားကတခြားသူနဲ့တာဝန်ကျနေတဲ့ရဲဘော်တွေကိုတနက်နေ့ပြစ်ခတ်ခဲ့တဲ့အတွက်9ဦးသေဆုံးပြီးတခြား9ဦးလည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ဆိုလ်မြို့ရဲ့အရှိဘဲဂွန်ဝန်ခရိုင်မှာတာဝန်ကျနေတဲ့တပ်ချက်ကြီးကသူ့ရဲ့ rifle နဲ့ပြစ်ခတ်လိုက်တာလို့တောင်ကိုရီးယားစစ်ဖက်အရာရှိတွေကပြောပါတယ်။အဲ့ဒီတပ်ချက်ကြီးဟာသူ့တနက်နေ့အတူထွက်ပြေးသွားတယ်လို့ဆိုပါတယ်။ဒီပြစ်ခတ်မှုမှာမြောက်ကိုရီးယားရဲ့ပါဝင်ပတ်သက်မှုရှိတယ်ဆိုတဲ့အထောက်အထားတွေတော့မတွေ့ရသေးပါဘူး။မြောက်ကိုရီးယားကမကြသေးခင်တုန်းကပဲဒုံးကျည်နဲ့လက်နက်ကြီးတွေအပါအဝင်စီးရီးပြင်ဆင်မှုတွေလုပ်ဆောင်ခဲ့တဲ့အတွက်နိုင်ငံအခြားတင်းမာမှုတွေဖြစ်ပေါ်နေတာပါမြောက်ကိုရီးယားဘက်ကစတင်ရန်ဆလာရင်တော့သူတို့အနေနဲ့လက်တုံပြန်သွားမယ်လို့တောင်ကိုရီးယားဘက်ကအကြေညာပြောထားပြီးဖြစ်ပါတယ်ကြာမှာတန်ဆွမ်းတဲ့တောင်ကိုရီးယားနိုင်ငံသားတိုင်းဟာနှစ်နှစ်စစ်မှုမထမ်းမနေရတာဝန်ထမ်းဆောင်ကြရမှာဖြစ်ပါတယ်တရားဝင်စစ်ပြင်းရင်းထားခြင်းမရှိသေးတဲ့အတွက်ကိုရီးယားကျွန်းဆွယ်ဟာစစ်ဖြစ်နေတဲ့အနေအထားမှာရှိနေတော့မယ်လည်းဖြစ်ပါတယ်1950ခုနှစ်တည်းမှာဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲဟာစစ်ပြင်းရင်းသဘောတူညီချက်နဲ့အဆုံးသတ်ခဲ့တာဖြစ်ပြီးငြိမ်းချမ်းရေးသဘောတူညီချက်မရသေးပါဘူး
တရုတ်နိုင်ငံရှင်ကျန်းကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာပောက်ကွဲစီနိုင်တဲ့ပစ္စည်းတွေတည်ဆောင်ပြီးရဲစခန်းထဲကိုကားနဲ့မောင်းဝင်လာသူ73ယောက်ကိုရဲတပ်ဖွဲ့ကပစ်တက်လိုက်တယ်လို့တရုတ်ရဲတပ်ဖွဲ့ကပြောပါတယ်။စနေနေ့ကဖြစ်သွားခဲ့တဲ့အဲ့ဒီတိုက်ခိုက်မှုအတွင်းမှာရဲ3ဦးလည်းဒဏ်ရာရသွားခဲ့ပါတယ်။အရဲသားတွေကထိခိုက်ထဏ်ရာရသူတော့မရှိဘူးလို့တရုတ်အစိုးရသတင်းဌာနကသတင်းထုတ်ပြန်ပါတယ်။ တယန်ဇာဒပေါ်ကျွယ်သွားပြီးတရုတ်အစိုးရထံကနေကိုပိုင်အုပ်ချုပ်ခွင့်ရရှိဖို့ပုံမူရရှိဖို့တောင်းဆိုနေတဲ့ဒေသခံဝီဂါမွတ်စလင်တွေနေထိုင်ရာဒေသမှာဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာဖြစ်ပါတယ
်2014ခုနှစ်ဘရာဇီးကမ္ဘာဖလားဘောလုံးပွဲတွေမှာတော့အာဂျင်တီးနားအသင်းအုပ်စုကနေဒုတိယအဆင့်ကိုတက်သွားပြီးဖြစ်ပါတယ်ပဲလို horizontal မြို့မှာအာဂျင်တီးနားနဲ့အီရန်တို့စနေနေ့ကကစားကြတာမှာအာဂျင်တီးနားကတကူကူမရှိနဲ့အနိုင်ရတော့ကြတာဖြစ်ပါတယ်ဒီပွဲမှာအာဂျင်တီးနားအသင်းဟာအဓိကတိုက်စစ်မှုအုပ်ဖြစ်တဲ့မက်ဆီအီဂွာရင်းနဲ့အဂွေရိုသုံးယောက်စလုံးကိုပွဲထုတ်ပြီးတိုက်စစ်အသာပေးကစားသွားခဲ့ပေမဲ့ထင်းသလိုဂိုးသွင်းမသွင်းနိုင်ခဲ့ကြပဲဖြစ်ခဲ့တာပါအာဂျင်တီးနားအတွက်တလုံးတည်းသောဂိုးကိုတော့ပွဲပြေကနီးနာကျင်အချိန်ပိုကျမှမက်ဆီကပင်နယ်တီအေရီယာအပြင်ကနေကန်သွင်းခဲ့တာဖြစ်ပါတယ်ဒီပွဲမှာအီရန်အသင်းကပင်နယ်တီရတင်ပေမဲ့လည်းဒိုင်းကမပေးတဲ့အတွက်အီရန်အသင်းအတွက်နင့်နာခဲ့ရပြီးအီရန်နီးပြကာလို့စ်ကွီရာရော့စ်ကတော့သူတို့ပင်နယ်တီရတင်တယ်လို့ပြောလိုက်ပြီးဒိုင်းရဲ့ဆုံးဖြတ်ချက်ကိုဝေဖန်သွားခဲ့ပါတယ်အာဂျင်တီးနားဟာဒီပွဲနဲ့လိုက်တဲ့အတွက်အုပ်စု F မှာ2ပွဲနိုင်6မှတ်နဲ့ဒုတိယအဆင့်ကိုတက်သွားပြီးအီရန်အသင်းကတော့တမဖဲရထားပါတယ်အုပ်စု G ကဂျာမနီနဲ့ဂါနာပွဲမှာတော့နှစ်ဖက်နှဂိုးစီတည်ဖြစ်သွားခဲ့ပါတယ်ဂျာမနီအတွက်ပထမဂိုးကိုမာရီယိုဇုကိုစားကတွင်းပြခဲ့ပြီးအဲ့ဒီနောက်ဂါနာအသင်းကငကိုပြန်တွင်းခဲ့လို့ဂါနာကငကိုတကိုနဲ့ဥဆောင်နေခဲ့တာပါဒါပေမဲ့ဂျာမနီအတွက်ခြေပါကိုကိုတော့လူစားဝင်လာတဲ့ဝိုင်းရင်တိုက်စစ်မှုကလိုဇာကအနိကတွင်းပြခဲ့တာဖြစ်ပါတယ်အခုအတန်လွင့်နေတဲ့အချိန်မှာကစားနေတဲ့အုပ်စု F ကနိုင်ဂျီးရီးယားနဲ့ဘော့စနီးယားဟာဇီဂိုဗီနာတို့ပြန်ဝင်မှာတော့နိုင်ဂျီးရီးယားအသင်းကတကိုကိုမရှိနဲ့ဥဆောင်နေပါတယ်ခင်ဗျာ
ထိတ်တဲရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုငိမ့်ချန်းနဲ့ကိုဇော်ဝင်းလိုက်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ဒီစီစဉ်ကို kHz 6.85 9433ညာနဲ့9325တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုသတင်းဆောင်မတဲ့ပုဒ်ကိုလှည့်ပေးပါရစေ။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့88မျိုးဆက်ចောင်းသားခေါင်းဆောင်တွေပူးပေါင်းပြီးအဓိကဖော်ဆောင်နေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဩစတြေးလျအစိုးရဘက်ကအလေးနက်ထားကြောင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးဂျူလီဘစ်ရှော့ကပြောဆိုလိုက်ပါတယ်။ဩစတြေးလျရောက်ကိုမင်းကိုနိုင်ဦးဆောင်တဲ့88မျိုးဆက်အဖွဲ့နဲ့တွေ့ဆုံပြီးလက်ရှိမြန်မာနိုင်ငံရေးစီးပွားရေးနဲ့ပြည်သူတွေရဲ့လူမှုဘဝလုံခြုံရေးတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ချိန်မှာအခုလိုပြောဆိုခဲ့တာပါအပြည့်အစုံကိုတော့မတ်စုမွန်ကဆက်ပြီးပြောပြပါမယ်ရှင
်ဩစတြေးလျနိုင်ငံသားရေးဝန်ကြီးနဲ့88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့စည်းကကိုမင်းကိုနိုင်ကိုချင်မီကိုကိုကြီးစမ်းကြောင်းတို့ဦးဆောင်တဲ့အဖွဲ့ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာမြန်မာနိုင်ငံရေးအခင်းအကျင်းတွေနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်88မျိုးဆက်တွေဖော်ဆောင်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဝန်ကြီးဘက်ကအလေးနက်ထားမေးမြန်းခဲ့တယ်လို့ဆွေးနွေးပွဲမှာကိုရိုင်းပါဝင်ခဲ့သူတဦးဖြစ်တဲ့ဆစ်ဒနီရောက်မြန်မာရေးလှုပ်ရှားသူဒေါက်တာမြင့်ချိုက VOA မြန်မာပိုင်းကိုပြောပါတယ
်ပထမဦးဆုံးနိုင်ငံသားရေးဝန်ကြီးကမြန်မာနိုင်ငံရဲ့ဒီဖွဲ့စည်းအချုပ်အခြေခံဥပဒေနော်ပုံမှန်436ပြုမြင့်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ဘလောက်အလားအလာရှိတယ်လဲဆိုတဲ့ကိစ္စကိုအရင်မေးတယ်ခင်ဗျအဲ့ဒီပုံမှာတော့ကိုမင်းကိုနိုင်တို့ကတော့ဒါကနော်တကယ်ကိုလောက်ရမယ်မဖြစ်မနေကိုစောင့်ရမယ်ကိစ္စဖြစ်တာမို့လို့အလားအလာထက်ဆိုင်ရင်လူတို့ကပို့ပြီးတော့နှုတ်ချလာပြီးပါဝင်ထောက်ခံလာပြီးဆိုတော့ဒီတက်ဆက်ပြီးတော့သွားဖို့ပဲရှိတယ်မဖြစ်ဖြစ်အောင်တော့ကျွန်တော်တို့စူးစမ်းကြမယ်ဆိုပြီးတော့ကိုမင်းကိုနိုင်ကရှင်းပြတယ်တရှိမြန်မာနိုင်ငံရဲ့အဓိကပြဿနာဖြစ်တဲ့ဖွဲ့စည်းအုပ်ချုပ်မှုချင်းဥပဒေကိုပြုမြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့သူတို့ကတစ်ချိန်လုံးကတော့ဗောဗျာဒီဖွဲ့စည်းပုံဒီမူကြမ်းဟာလုံးဝအပြည့်အနာစာရေးနဲ့ပြည့်နေတယ်ဆိုတော့သူတို့ထုတ်ပေါ်ကြေညာဘူးတယ်ဗျာဒါပေမဲ့အခုအစိုးရဖြစ်လာတဲ့ခါကျတော့အဲ့ဒီကိစ္စကိုသူတို့နည်းနည်းလေးဟိုထိတ်ထိတ်သေးသေးနဲ့ပြောနေတဲ့ခါကျတော့လက်ရှိကိုမင်းကွန်နယ်တို့ကဒီကိစ္စဟာနိုင်ငံရေးပြုမြင်ပြောင်းလဲမှုမကဘူးစီးပွားရေးအာမခံချက်ရှိဖို့ရောလူမှုရေးတည်ငြိမ်ဖို့ရောအစသတ်ရအားလုံးကိုတိုင်းဒေသကြီးမျိုးစုတွေရဲ့ပြဿနာကိုဖြေရှင်းနိုင်ဖို့ဒီဖွဲ့စည်းပုံရှိနေရင်မဖြစ်ဘူး။ဒါကိုပြောင်းလဲမှသာနေအားလုံးအဆင်ပြေတဲ့လမ်းကြောင်းကိုရောက်မယ်။ဒါကြောင့်မို့လို့ဒီ436ကိုပြောင်းရေးဟာဖွဲ့စည်းပုံပြောင်းရေးရဲ့တကားဝါကိုဖွင့်တာဖြစ်တယ်။ဒါဟုသာအစိုးရအစိုးရအနေနဲ့နော်တည်ချာသဘောပေါက်နားလည်ပြီးတော့ပြုမြင်ပြောင်းလဲရေးကိုနော်ဖွဲ့စည်းပုံ436ကိုပြုပြင်ရေးကိစ္စတွေကိုအစိုးရကထောက်ခံအားပေးသင့်တယ်။နော်တို့တော့ပြီးတရားမြတ်ရေကောက်ပွဲတစ်ခုထဲနဲ့မြန်မာနိုင်ငံရဲ့ပြဿနာတွေဟာပြည်တယ်လာမှာမဟုတ်ဘူးတဘောစီတုခွင့်ရေးတွေလည်းရမှာမဟုတ်ဘူးငိမ့်ချိုင်းလေးဝေးလာဝေးပေါ့နော်တချို့မို့လို့ဒီအားလုံးရဲ့အချုပ်ကနော်လွတ်လပ်ပြီးတရားမျှတရုပ်ကောက်ပဲမဟုတ်ဘူးနော်2008ဖွဲ့စည်းပုံချင်းဥပဒေကိုပြုပြင်ရေးတာဖြစ်တယ်ဆိုတော့ကိုမင်းကွန်နိုင်တဲ့ကိုကြည်မီကအချက်နဲ့တရားထောက်ပြပါရခင်ဗျအ ဝန်ကြီးကတော့အဲ့ဒီပုံမှာသူ့အနေနဲ့အလေးထားပြီးစဉ်းစားပါမယ်။သို့သော်ချက်ချင်းသူဘာမှတော့မတုံ့ပြန်သေးဘူး။သူကဇူလိုင်၂ရက်နေ့မှာမြန်မာနိုင်ငံကိုသွားတဲ့ခါကျရင်တော့ဟိုမှာတက်ဆိုင်ရာပုဂ္ဂိုလ်နဲ့တွေ့ရှိပြီးတော့သူဒါကိုထပ်ပြီးတော့အတင်းနဲ့နော်ဆွေးနွေးစဉ်းစားပါမယ်လို့တော့သူပြောတယ်။အခုဒါမဲ့ဒီဖွဲ့စည်းပုံချင်ဥပဒေဟာပြဿနာကြီးဖြစ်နေတယ်ဆိုတော့တော့သူလက်ခံပါတယ်။
မကြခင်ရပိုင်းမှာပဲမြန်မာနိုင်ငံကိုသွားရောက်ဖို့ရှိတဲ့ဩစတြေးလျနိုင်ငံသားရေးဝန်ကြီးဘက်ကကိုမင်းကိုနိုင်တို့ဘက်ကတောင်းဆိုတဲ့တာဝန်သိရှင်းဝင်သိခါနဲ့ညှိညွတ်တဲ့ယင်းနှိမ့်ညံမှုတွေရှိရေးဒေသခံပြည်သူတွေဘဝလုံးကြုံမှုရှိရေးနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးလဲထက်ထက်ဝင်ဝင်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်
။စီးပွားရေးနဲ့ပတ်သက်ပြီးတော့လည်းနော်ဝန်ကြီးကမေးတဲ့ခါမှာတကယ်ကိုတာဝန်သိတဲ့ရှင်းဝင်သိခါနဲ့ညှိညွတ်တဲ့ပြည်ပစီးပွားရေးယင်းနှိမ့်ညံမှုတွေလာလို့ဖို့ကိုသဘောတူတယ်။သို့သောဒေသခံတွေဒီသူတွေအတွက်ကိုတော့အလို့ကန်ဖန်တီးပေးနိုင်တဲ့တော့ဤပညာတွေကိုလည်းပဲเนาะဆွဲပြောင်းရယူပေးနိုင်တဲ့အနေအထားမျိုးတွေတဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းနိုင်တဲ့အနေအထားမျိုးတွေဖြစ်တဲ့ဒီစီးပွားရေးလုပ်ငန်းမျိုးတွေကိုတော့เนาะရည်ရည်လိုအပ်တဲ့ဆိုတာမျိုးတွေကိုစီးပွားရေးနဲ့ပတ်သက်ပြီးတော့ရှင်းပြတယ်။ဒါပေမဲ့စီးပွားရေးနဲ့နိုင်ငံရေးတွေအကုန်လုံးတည်ငြိမ်ဖို့ဆိုတာကလည်းလက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲပြီးတော့အမှတ်ကန်ချက်တွေရှိအောင်လုပ်မှဖြစ်မဲ့အတွက်ကြောင့်ဖွဲ့စည်းပုံပြုပြင်ပြောင်းလဲရေးကိစ္စမှာလည်းဩစတြေးလျအစိုးရကနေအင်တိုက်အားတိုက်ထောက်ခံအားပေးတိုက်တွန်းပေးဖို့ကိစ္စကိုလည်းပဲတောင်းဆိုခဲ့တာတွေရှိပါတယ်။ဘာသာရေးနဲ့ပတ်သက်တဲ့ကိစ္စတွေပေါ်မှာလည်းပဲမြန်မာအစိုးရကိုတရားတိုက်တွန်းပြီးတော့အမြန်ဆုံးเนาะအင်ချမ်းသွားဖြေရှင်းဖို့ကိစ္စတွေကိုတောင်းဆိုခဲ့တယ်။တခြားဥပဒေမဲ့တဲ့ကိစ္စတွေเนาะစသည်ဖြင့်ပေါ်ပညာရေးချမ်းမာရေးကိစ္စတွေနဲ့ပတ်သက်ပြီးတော့လည်းကိုမီကွန်နဲ့ကိုချင်းမီတို့ကဝန်ကြီးမေးတဲ့မေးခွန်းတွေပေါ်မှာတရားရှင်းပြပါတယ်။
ဂျွန်၂၁ရက်နေ့မှာတော့ကိုမင်းကိုနိုင်ဦးဆောင်တဲ့88မျိုးဆက်အဖွဲ့ဟာဩစတြေးလျနိုင်ငံဆစ်ဒနီမြို့ကမြန်မာဒီမိုကရေစီအင်အားစုတွေနဲ့တွေ့ဆုံပြီးတော့မြန်မာဒီမိုကရေစီရေးနိုင်ငံရေးပြုပြင်ပြောင်းလဲမှုအခြေအနေတွေနဲ့ပတ်သက်လို့အပြန်အလှန်ဆွေးနွေးခဲ့ကြပြီးတဲ့နောက်အခုဆိုရင်တော့ဩစတြေးလျနိုင်ငံပါခ်မြို့ကိုခရီးနှင်သွားကြပြီးဖြစ်ပါတယ်
မဆမွန်ပြပြခဲ့တာဖြစ်ပါတယ်မကြခင်မှာတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နဲ့ American Style Indian သုံးနှုတ်အင်္ဂလိပ်သင်ကန်းစာအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်
Well, Myanmar has many great products and services that are very attractive to the United States.
The possibility of a great transformation is in sight for our country. An important step.That will take us nearer to a truly revolutionary.
Yeah, nezai la le ne pou lo khat khae da ba ka cha le ma ni ni ya da ba. Ka cha le a ku win win yong si win win de sha ni ya. De ba pa saung ma ya yaung sha da. Ma na pai ho zee bo yaung sha da.
Myanmar ne naingan da ga ngwe ye chi ye zee kwe a lou kai ne a khwen lan a ba win. Si bwa ye san ya a chi ni phit pyet dwe ko a pat sin tanin la ni nya bet ma si bwa ye kan na ga ni thau lwin pe ni ba de. Di season ko view ye internet sa myet na burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
တွေကနေတနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမနက်9နာရီထိ kHz 6.85 8433နဲ့9395တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်အခုပတ်စင်ကဏ္ဍတွေကိုအလှည့်ပေးပါစေအရင်ဆုံးမြမရေးသုံးသက်ချက်စီစဉ်ကိုနားဆင်ကြရပါမယ်ရှင်ဒီစီစဉ်မှာလွန်ခဲ့တဲ့နှစ်အစိတ်လောက်ကစပြီးတော့စစ်စင်ရာဒေသတွေမှာအစိုးရတပ်ကမရေမှုတွေကျူးလွန်ခဲ့ပါတယ်ဒီအကြောင်းကိုမြို့သမီးအဖွဲ့နဲ့လူခွင့်ရေးအဖွဲ့တွေကမှတ်တမ်းတင်လာခဲ့တာအခုဆိုရင်ကုလသမဂ္ဂပါပါဝင်လာပြီဖြစ်ပါတယ်။ဒါပေမဲ့မြန်မာအစိုးရဟာသူ့တက်ကိုသူမနိုင်မဲဖြစ်နေတဲ့အကြောင်းကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကအခုလိုသုံးသပ်တင်ပြထားပါရရှင
်။အစိုးရစစ်တပ်ဟာမရင်းကျင်းဖို့လက်ကျင်တဲ့နေရာဖြစ်တဲ့ School of Rape ဆိုတဲ့ Betty Empire ရဲ့အစီရင်ခံစာ1998ကထွက်လာပါတယ်။ဒီအကြောင်းကိုမတိမ်တက်မတော်အမည်နဲ့ DVB ကအသံလွှင့်ခဲ့ဘူးပါတယ်။နောက်15နှစ်ကြာတော့မတိမ်မှုကျွလွန်တဲ့အစိုးရတာဝန်ရင်းတွေအကြောင်းမြန်မာနိုင်ငံအမျိုးသမီးအဖွဲ့ချုပ် The Women's League of Burma က Same Impunity Same Pattern ဆိုတဲ့အစီရင်ခံစာကိုဇန်နဝါရီလကထုတ်ဝေပါတယ်။အပြည့်အခက်ရပ်ဆဲတဲ့နေရာတွေမှာတောင်အစိုးရတပ်ဟာမတိမ်မှုကျွလွန်နေတော့ပဲလို့မေးလာထုတ်ကရင်လူခွင့်ရေးအစီရင်ခံစာမှာဖော်ပြပါတယ်။ဒီတော့တွင်တိုင်းရင်းသူအဖွဲ့အစည်းတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကလည်းအစိုးရတပ်ရဲ့မတိမ်မတန်းကိုအခါမလင့်ဖော်ထုတ်ကြပါတယ်။ ဇန်နဝါရီလထုတ်အစည်းအဝေးခန်းစာမှာတော့2030ရွေးကောက်ပွဲကျင်းပခြင်းကစပြီးကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်ကျူးလွန်တဲ့ဗဒိမှုတွေကိုမှတ်တမ်းတင်ထားပါတယ်။မြို့နယ်35ခုမှာအစိုးရတပ်ရင်38ရင်းကကျူးလွန်တဲ့ဗဒိမှုတွေဖြစ်ပါတယ်။တိုင်းရင်းသားနယ်မြေကိုထိုးစစ်ဆင်တဲ့အစိုးရတပ်ဟာအရတားကိုအန္တရာယ်အဖြစ်သတ်မှတ်တမ်းမှုတိုင်းရင်းသားစိတ်ဓာတ်ပြပြအောင်မဒိန်းလက်လက်ကိုအသုံးပြုတာလို့ဆိုပါတယ်
။လွန်ခဲ့တဲ့25နှစ်အတွင်းဖြစ်ပွားခဲ့တဲ့အစိုးရတပ်ရဲ့မရေမှုတွေကိုအမျိုးသမီးအဖွဲ့အစည်းအသီးသီးကမှတ်တမ်းတင်ထားတာတွေလည်းရှိပါတယ်။1988မတိုင်မီကကရင်အမျိုးသမီးအစည်းအရုံးသာရှိခဲ့ပေမဲ့88နောက်ပိုင်းမှာတိုင်းရင်းသားလူမျိုးတိုင်းလူလူမှာအမျိုးသမီးအဖွဲ့အစည်းတွေရှိလာပြီးနိုးကြားတက်ကြွလာတာတွေ့ရပါတယ်။1999ဒီဇင်ဘာလမှာအမျိုးသမီးအဖွဲ့12ဖွဲ့စုပေါင်းပြီးမြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ်ကိုတည်ထောင်တဲ့အခါမှာအကြမ်းဖက်မှုဆန့်ကျင်ရေးလှုပ်ရှားမှုကျယ်ပြန့်လာပါတယ်။အစိုးရတပ်ရဲ့မရေကြီးမှုတွေမကတော့ပဲအိမ်တွင်းအကြမ်းဖက်နှိပ်စက်မှုကိုပါအတိအလင်းဆွေးနွေးလာကြပါတယ်။2005ကစပြီးအမျိုးသမီးကိုအကြမ်းဖက်မှုဆန့်ကျင်ရေးပညာပေးအစီအစဉ်တွေကိုအကောင့်ထဲဖော်ပါတယ်။အစီအစဉ်ခန်းစာပုံမှန်ထုတ်ပြန်လာတာတွေ့ရပါတယ်။
မြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ်ရဲ့ဖိတ်ကြားချက်အရနိုဘယ်ဆုရအမျိုးသမီးကိုယ်စားလှယ်အဖွဲ့ထိုင်းမြန်မာနယ်စပ်ကို2008မှာတွားရောက်လေ့လာပြီးအကြမ်းဖက်ခံရတဲ့အမျိုးသမီးတွေနဲ့တွေ့ဆုံပါတယ်။နောက်တော့2010မတ်လမှာမြန်မာပြည်ကအမျိုးသမီးတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုအပြည်ပြည်ဆိုင်ရာခုံရုံးဖွဲ့ပြီးနယူးယောက်မြို့မှာကြားနာပါတယ်။မြန်မာနိုင်ငံသူ10ဦးရဲ့ထွက်ဆိုချက်ကိုကုသမာရီပညာရှင်4ဦးကကြားနာပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာခလာရ969ကစစ်သားတဦးမရိမှုကျွလွန်လာကိုတပ်မမှုကတောင်းပန်ပြီးတရားဥပဒေအတိုင်းအရေးယူပြီးအရက်ဖက်ကိုလွှဲပေးမယ်လို့ကြေပေးသွားကြောင်းမေလ30ရက်နေ့ထုတ်မျိုးစိမသတင်းမှာဖော်ပြတာကိုကြည့်ရင်အမျိုးသမီးအဖွဲ့တွေရဲ့ဆောင်ရွက်ချက်ဟာအချိအနည်းမဖြစ်တာသိတာပါတယ
်တကယ်တော့လက်နက်ကိုင်ပြိပခဖြစ်ပွားရာအရက်မှာအမျိုးသမီးနဲ့ကလေးတငယ်တွေကိုကာကွယ်စောင့်ရှောက်ဖို့တပ်ဆိုင်သူတွေမှတာဝန်ရှိကြောင်း1949ဂျနီဗာသဘောတူညီချက်နဲ့နောက်ပိုင်းပြဋ္ဌာန်းတဲ့သဘောတူချက်တွေမှာဖော်ပြပါတယ်။ဒါပေမဲ့မရေမှုတွေတိုးပွားလာတဲ့အတွက်စစ်ပွဲမှာပါဝင်သူအလုံးမိမနဲ့ကလေးကိုကာကွယ်စောင့်ရှောက်ဖို့တာဝန်ရှိကြောင်းကုလသမဂ္ဂလုံခြုံရေးကောင်စီက2009နှစ်အောက်တိုဘာမှာဆုံးဖြတ်ချက်ချပါတယ်။နောက်10နှစ်ကြာတဲ့အခါလိင်အကြမ်းဖက်မှုကိုလက်နက်အဖြစ်အသုံးပြုတာဟာပဋိပက္ခကိုသဆိုးရှည်စေတဲ့အတွက်ငြိမ်းချမ်းရေးကိုဟန့်တားရာရောက်ကြောင်း2010ဒီဇင်ဘာမှာဆုံးဖြတ်ချက်ချပြန်ပါတယ်ဒီကိစ္စကိုအစိုးရကစားတင်ဖို့2013ဇွန်မှာဆုံးဖြတ်ပြီးလွန်ခဲ့တဲ့မတ်လမှာဘန်ကီမွန်ရဲ့အစိုးရကစားထွက်လာပါတယ
်လွန်ခဲ့တဲ့မတ်လ13ရက်နေ့ကကုလသမဂ္ဂအထွေထွေအထူးရေးမှူးချုပ်ဘန်ကီမွန်လုံခြုံရေးကောင်စီကိုတင်သွင်းတဲ့အစိုးရကစားမှာ2013ခုနှစ်အတွင်းနိုင်ငံ20မှာကျူးလွန်တဲ့မရေမှုတွေကိုမိမောင်းထိုးပြပါတယ်ဒီအထဲမှာမြန်မာနိုင်ငံဟာအထင်ရှားပါဝင်နေပါတယ်။စုံစမ်းစစ်ဆေးရတာခက်ခဲလို့လိန်အကြမ်းဖက်မှုကိုဖော်ပြရမှာအကန့်အသတ်ရှိပေမယ့်ရခိုင်ကချင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာမရေမှုတွေဖြစ်ပွားနေတာကိုအရေးယူဖို့ဗမာအစိုးရကိုတိုက်တွန်းထားပါတယ်။လူကြုံရေးကောင်စီမှလိန်အကြမ်းဖက်မှုကိုဆွေးနွေးနေစဉ်ကရင်အမျိုးသမီးအဖွဲ့အတွင်းရေးမှူးနဲ့အမျိုးသမီးများအဖွဲ့ရဲ့အမှုဆောင်ဖြစ်သူနော်ကညောဖောကမြမအခြေအနေကိုတီးခြားတင်ပြနိုင်ခဲ့ပါတယ်။ဒါပေမဲ့အမျိုးသမီးအပေါ်အကြမ်းဖက်မှုဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကိုမြန်မာပြည်အတွက်တာဝန်မပေးနိုင်သေးတာဟာအားနည်းချက်တစ်ခုဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အမျိုးသမီးတွေကို2013မှာအကြမ်းဖက်ခံရပုံကိုအထူးကိုယ်စားလှယ်ကလွန်ခဲ့တဲ့ဧပြီလ1ရက်နေ့ကအစိုးရခန်းစာတင်သွင်းပါတယ်။ပထမ8လမှာအမျိုးသမီး900နီးပါးမတိုင်းကျင့်ခံရပြီးတရားကြောအဆင့်နဲ့ပြတ်ခံရပါတယ်။စစ်တကောင်ဒေသမှာဒေသခံတွေကိုဘင်္ဂလီကမတိုင်းကျင့်ပုံကိုလည်းအထူးကိုယ်စားလှယ်ကကြားနာခဲ့ကြောင်းအစိုးရခန်းစာမှာဖော်ပြထားပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမရေသုံးသက်ချက်စီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်အခုဆက်လက်ထုတ်လွှင့်ပေးမှာကတော့ American Style Indian သုံးနှုန်းအင်္ဂလိပ်စာပို့ချချက်ဖြစ်ပါတယ်ဒေါ်လာလတန်းကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
ဒီတင်ပါရှာလူဒီပေးရတဲ့တန်ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ခုပထမဆုံးတင်ပြပေးမယ် idiom အသုံးကတော့
bite one's tongue
ဖြစ်ပါတယ်ဆလုံးပေါင်းက bite bite ကကိုက်တာ O-N-E apostrophe S once ga tu tiao ye T-O-N-G-U-E tan ga sha su ro sgwait khun ye dai yai de be ga ro lu tu tiao ni ne tu ye sha ko kai tha ya da phit par de sha su ra ti de dai ma be sga pyo yin lu de bian sha ma lut be sga pyo lu ma ya nai ba bu sha ko kai tha ya de su ra ga sha ko ma lut ya li aw twa ne kai tha ya da lu tin sa pyo tha da phit par de ဒါကြောင့် idiom ဆိုတဲ့သဝိုက်ဒီပဲကပါဇက်ကပြောခြင်းပြီးမဲ့လို့လေတစ်ဖက်ကလူစိတ်ဆိုးမဆိုးလို့အာနာလို့မပြောမိအောင်အတံမထွက်အောင်ထိန်းထားရတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့နှုတ်ကိုထိန်းထားရတဲ့သဘောမျိုးပေါ့။မပြောမိအောင်မနှဲကိုပါဇက်ကိုပိတ်ထားရတာလို့လည်းဆိုနိုင်ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ My boss was finding fault with me.I had to bite my tongue not to talk back.
ကျွန်တော်ဆရာသမားကကျွန်တော်ကိုအပြစ်လိုက်ရှာနေတယ်လေ။ကျွန်တော်လည်းပြန်မပြောမိအောင်မနေ့ထိန်းထားရတယ်လို့အတိအပရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My boss was finding fault with me. I had to bite my tongue not to talk back.
ကိုယ်ဆက်လက်တင်ပြပေးမှာကတော့
Hold your tongue.
ဖြစ်ပါတယ်။ဆာလုံးပေါင်းကHOLD hold ga kain thara sign thara YOUR yo ga tin ye TONGUE tan ga sha so ro zagbait khun ye long gao the be ga ro sha ko kain tha ya da ma mho hout thain tha ya da ko so da phit par de di thong ye idiom a de be ga ro a pyo sin jin bu chi pyo bu pyo da lun la bi phit lo yat phu pyo da myu ko so lo da phit par deဒီသုံးနှစ်ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Be a gentleman and hold your tongue. You can't talk to a lady like that.
ခင်ဗျားယောက်ျားပိသဇာမအပြောစင်ခြင်းပါဒီလိုစကားမျိုးတွေကိုအမျိုးသမီးတူကိုခင်ဗျားမပြောသင့်ဘူးလို့အထိပယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်ပ
ါ Be a gentleman and hold your tongue. You can't talk to a lady like that.
ခုနောက်ဆုံးတင်ပြပေးမှာကတော့
tongue tied
ဖြစ်ပါတယ်ဆာလုံးပေါင်းက TONGUE တန်ကရှာ TIED tied ကခြိထားတာဆိုတော့စကပိုက်ထုံရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့ရှာကိုခြိထားတာဖြစ်ပါတယ်ရှာဟာအခြေခံထားရတယ်လို့တင်စားသုံးထားတာဖြစ်တဲ့အတိုင်း idiom ဆိုတဲ့သဘိုက်အဓိပ္ပာယ်ကပါဇက်ကဘာမှပြောမထွက်တာဖြစ်ပါတယ်ကျမတို့မြန်မာဘန်းစကားမှာဆိုရင်တော့ပါဇက်အားစီးထည့်ထားသလားတိမိဖြစ်နေသလားပေါ့ဒီသုံးနှစ်ပတ်သက်လို့ George Gobi ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ When I met the pretty girl at the party I wanted to ask her for a date but I was tongue tied
ပါတီမှာကျွန်တော်မိမချောလေးနဲ့တွေ့တော့ကျွန်တော်နဲ့အပြင်ထွက်ဖို့ကျွန်တော်ပြောချင်လိုက်တာဒါပေမဲ့လို့ကျွန်တော်ပါဇက်ကပြောမထွက်ရေးဘူးလို့ထိပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When I met the pretty girl at the party I wanted to ask her for a date but I was tongue tied
ဒီဇင်ဘာတန်ကိုခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
bite your tongue hold your tongue tongue tied
တို့ဖြစ်ကြပါလေနောက်တစ်နေ့ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Style Indian သုံးနှုန်းအင်္ဂလိပ်သင်ခန်းစာစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။မကြာခင်မှာ VO ရဲ့ဒုတိယပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်သွားမှာဖြစ်ပါတယ်ရှင်။